မင်္ဂလာပါခင်ဗျာဒီဒီမှတ်မှတ်သားသားစကားများအစီအစဉ်မှာနေ့စဉ်သတင်းတွေထဲမှာပြောကြားကြတဲ့စကားတချို့ကိုမှတ်သားသမီးရဲ့စကားတွေအဖြစ်ပြန်ပြီးတင်ပြချင်ပါတယ်တိုင်းရင်းသား135မြို့ထဲမှာမပါဝင်သူတွေကိုမြန်မာနိုင်ငံသားအဖြစ်လက်မခံနိုင်ကြောင်းရဲရဲမွမ်းမွမ်းမပြောနိုင်တဲ့အတိုင်းပြည်အုပ်ချုပ်သူတွေအတွက်အချုပ်ချာအာဏာထိပါခံနေရတယ်လို့ပြည်တော်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေရပြောလိုက်ပါတယ်မလာ26ရက်နေ့ရန်ကုန်တိုင်းဒေသကြီးတကုံမြို့သစ်အရှေ့ပိုင်းမှာပြုလုပ်တဲ့ရွေးကောက်ပွဲအောင်နိုင်ရေးမဲဆွယ်စီရင်ဟောပြောပွဲမှာဦးတန်းထေရအခုလိုပြောလိုက်တာဖြစ်ပါတယ
်ဗမာပြည်မှာဗမာလူမျိုးတွေနဲ့တိတာရုံမြောက်မဟုတ်ပါဘူးကဘာလူလာကျွန်တော်တို့ကြီးညာထားပါတယ်အဲ့ဒါပြည်ထောင်ပြုပါပြီနိုင်ငံကိုတာဝန်ယူပြီးဆိုရင်ဟုတ်တယ်လို့မဟုတ်တယ်လို့အဲ့ဒါပြောရဲတယ်လို့မပြောရဲတယ်လို့အဲ့လိုလုပ်လို့မရဘူးအဲ့ဒီအချိန်မှာတော့ကိုယ်သိတဲ့လောက်ကိစ္စတွေကသွားသွားတင်ပြတယ်ဘာခံလို့မရဘာခံလို့သိကြတယ်သိတဲ့အချိန်မှာတစ်စုံတရာမိမိရဲ့ချုပ်ချာအာဏာကိုထိမှန်ကိစ္စဖြစ်ပြီးသားဖြစ်သွားတယ်
မြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးဆိုတာမရှိကြောင်းရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုတွေကြောင့်ဖြစ်ပေါ်လာတဲ့ဒုက္ခသည်တွေကိုအကြောင်းပြုပြီးနိုင်ငံရေးဆွတ်ဖက်မှုတွေရှိလာကြောင်းတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကပြောလိုက်ပါတယ်။နေပြည်တော်မှာကျင်းပတဲ့82နှစ်မြောက်တပ်မတော်နေ့အခမ်းအနားမိန့်ခွန်းမှာဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။လူမျိုးရေးနဲ့ပတ်သက်ပြီးဒုနိုင်ငံမှာရိုဟင်ဂျာလူမျိုးမရှိဘူးဆိုတာကဘာကိုအသိပေးပြီးဖြစ်တယ်။ရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီများအနေနဲ့မြန်မာတိုင်းရင်းသားတွေမဟုတ်ပဲမြန်မာနိုင်ငံမှာလာရောက်နေထိုင်သူတွေသာဖြစ်တယ်။2016ခုနှစ်အောက်တိုဘာလမှာဖြစ်ပွားခဲ့တဲ့ဘင်္ဂလီအချို့အကြမ်းဖက်မှုကြောင့်ဖြစ်ပေါ်လာတဲ့ဒုက္ခသည်တွေကိုအကြောင်းပြုပြီးနိုင်ငံရေးဆွတ်ဖက်မှုတွေတွေးရမှာဖြစ်တယ်။တို့တွေအနေနဲ့ဥပဒေအရဆောင်ရွက်ပေးတင်တာတွေကိုဆောင်ရွက်ပေးဖို့တာဝန်ရှိတယ်လို့နိုင်ငံတော်တွေဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ဘာသာရေးနဲ့လူမျိုးရေးအကြောင်းပြုပြီးဆောင်ရွက်လာမှုများဟာနိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုထိပါလာနိုင်တာဖြစ်တဲ့အတွက်တမ်မရော်စိတ်ထက်ကိုအခြေခံပြီးကာကွယ်သွားဖို့လည်းတာဝန်ရှိတယ်
။တမ်မရော်ဟာပျော်ပြောင်းညင်သာတဲ့လမ်းကိုပြောင်းလဲလာနေပြီးဒီမိုကရေစီအင်အားစုဘက်ကိုနှိစအောင်ကြိုးစားလာပြီးဖြစ်တဲ့အကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီနာယကသုရဦးတင်ဦးကပြောကြားလိုက်ပါတယ်။မလာ29ရက်နေ့ကရန်ကုန်ရွှေကုန်းတိုင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးချုပ်မှာကျင်းပတဲ့82နှစ်မြောက်ဖက်စစ်တော်လှန်ရေးနေ့အခမ်းအနားမှာပါတီနာယကဦးတင်ဦးကအခုလိုပြောခဲ့တာဖြစ်ပါတယ်
။တမ်မရော်ဘက်ကပြောင်းလဲလာတဲ့ပျော်ပြောင်းညင်သာတဲ့လမ်းကိုဆက်လက်လာရောက်နေပြီအခုလည်းတိတ်ဆက်သက်ပြီးဆောင်ရွက်နေကြတဲ့အားလုံးကိုဆောင်ရွက်နေတဲ့ကိစ္စများအားလုံးကိုတော့ထပ်တူထပ်များကျွန်တော်တို့ဝိုင်းဝန်းကူညီမယ်ဆိုတဲ့တတ်မတော်ဟာတဖြည်းဖြည်းဒီဘက်ကိုကျွန်တော်တို့ဂျမုံလီရဲစုဘက်ကိုနှီးဆက်လာပြီးလာတဲ့အခုလည်းပဲတို့92မြောက်တို့ရဲ့တတ်မတော်နေ့မှာသဘောထားကြေညာတွေထဲမှာရှေ့ကိုလည်းပဲလက်ရှိရှိနေတဲ့အစိုးရအဖွဲ့အစည်းနဲ့တို့ကနောက်ဒီမိုကရေစီနီးကြတက်လာမဲ့ဖွဲ့စည်းများအားလုံးကိုသူတို့ဟာအစဉ်လေးစားလိုက်နာသွားဖြင့်အောင်မြင်စွာပူပေါင်းဆောင်ရွက်မယ်ဆိုတဲ့သဘောထားရဲ့သဘောတူညီချက်သဘောမျိုးတွေကိုအခု
နိုင်ငံတော်တန်ခါမဟာနာယကအဖွဲ့မဟာနာရဲ့အမိန့်ကိုမလိုက်နာတဲ့အတွက်မစိုးရင်တိုက်တဲ့ဆရာတော်ဥရရသူကိုထောင်ဒဏ်အထိအပြစ်ပေးနိုင်ကြောင်းမဟာနာအဖွဲ့ဥက္ခဘတ်တန်တာကုမာရကမိန့်ကြားလိုက်ပါတယ်အေရာဝတိုင်းစိုးရအဖွဲ့နဲ့တိုင်းလွှတ်တော်ကဦးစီးချင်းပါတဲ့တရားသဘင်အတွက်မသိမျိုးရောက်ရှိစဉ်အတွင်းသတင်းမီဒီယာတွေနဲ့တွေ့ဆုံရမှာဆရာတော်ကအခုလိုမှင်ကြားခဲ့တာလို့ပြည်တွင်းခြေဆိုင် CNB သတင်းဌာနကဖော်ပြပါဗျာ
။ဘုန်းတော်ကသူ့ကိုတရားဟောမှပြေးလိုက်ပါဘူး။ပြေးလိုက်ရင်သူ့ကိုဆက်ဟောရင်တော့အဲ့ဒီဆက်ဟောတဲ့အတွေ့အကြီးမင်းနာမခံတဲ့အတွေ့သူ့ဥပဒေရှိတယ်ဆိုတာ။အဲ့ဒီအမင်းကိုနာမထောင်ဆက်ပြီးတော့တရားဟောမဟုတ်တာတွေကိုတရားဟောမှုလုပ်ပြန်ပြီးတော့ဘုရားဟောနေတာအဲလိုဟောတဲ့အတွေ့ထောင်ချနိုင်ပါတယ
်ကျန်းခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့ပြည်သူတွေရဲ့မျက်ရည်တွေနဲ့ယဉ်ပြီးကိုကြိုးအတွက်ကြီးပွားချမ်းသာအောင်မလုပ်ဆောင်ပဲပြည်သူချစ်တဲ့ပါတီဖြစ်အောင်ကြိုးစားဖို့အမျိုးသားရေးလှုပ်ရှားသူရဟန်းတော်တစ်ပါးဖြစ်တဲ့မကွေးကျောင်းနိုင်ဆရာတော်ဥပမောက္ခကပြောကြားလိုက်ပါတယ်မလာ29ရက်နေ့ကရန်ကုန်မှာပြုလုပ်တဲ့ကျန်းခိုင်ဖွံ့ဖြိုးရေးပါတီတိုင်းကော်မတီဝင်တွေတင်ဆက်တဲ့မြေတွေအတွက်ဆန္ဒပြပွဲမှာဥပမောက္ခကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
အဲ့ဒီဒေါ်ကြီးဝင်းပိုင်တဲ့လေယာမြေရန်ကုန်တိုင်းကော်မတီဝင်ဥတင်လန်ရောင်းပါထားတဲ့ဒီကင်ဖြိုးနာမည်နဲ့ကိုဘာဖို့ပြီးတော့ထုတ်ယူပြီးတော့ရောင်းပါထားတဲ့နေရာကလူလေးပဲခန့်လောက်ကိုတော့ချွေးပြောင်းသွားတာကိုတွေ့ရပါတယ်ဒီကင်ဖြိုးပါတီရဲ့လှုပ်ရဟာတောင်သူလယ်သမားများကိုရဲ့မျက်ရည်တွေနဲ့တိုက်တွေဖောက်ကားတွေဖီးပြည်သူတွေမျက်ရည်တွေနဲ့နောက်နောင်ကိုအဲ့ဒီလိုမလုပ်ပါနဲ့ပြည်သူချစ်တဲ့ပါတီဖြစ်အောင်ကျူပါပါလို့ဒီခိုင်ဖြိုးပါတီဘုန်းကြီးကဒီနေရာကနေပြောချင်ပါလား
သူ့အနေနဲ့ပြည်သူတွေအတွက်အကောင်းဆုံးကိုလှုပ်ဆောင်ပေးနေပြီးသူ့ရဲ့အကောင်းဆုံးလှုပ်ဆောင်ချက်တွေဟာပြည်သူအတွက်မလုံလောက်ဘူးဆိုရင်အာနာယာရုကနေနောက်ဆုတ်ပေးဖို့အစဉ်သက်ပါပဲလို့ဒေါက်တာဆန်းစုကြည်ကပြောလိုက်ပါတယ်။မတ်လ30ရက်နေ့က NLD အစိုးရနိုင်ငံတော်အာနာယူတဲ့တနှစ်ပြည့်မိန့်ခွန်းမှာဒေါက်တာဆန်းစုကြည်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ပြည်သူများရဲ့လေးစားမှုပြည်သူများရဲ့ယုံကြည်မှုဆိုတာအလကားရတဲ့ကိစ္စမဟုတ်ပါဘူး။လှုပ်ယူမှရတာပါ။ကျမတို့အနေနဲ့ရပိုင်ခွင့်ရှိပြီလို့လည်းမသုံးသပ်ပါဘူး။သို့သော်ညာလည်းပြည်သူတွေရဲ့လေးစားမှုပြည်သူတွေရဲ့ထောက်ခံမှုပြည်သူတွေရဲ့ယုံကြည်မှုရအောင်လို့စားတဲ့တဘို့တိုးပြီးတော့တင်းင်းနဲ့တင်းင်းကျမတို့စူးစမ်းသွားပါမယ်ဆိုတော့ကျမရေရေကြီးဂရိပြုတ်နိုင်ပါတယ်အစကတည်းကကျမနိုင်ငံရေးလောကတွေကိုဝင်လာကြတဲ့ကျမပြောပါတယ်တခုတည်းသောဂရိပဲပြုတ်မယ်ကျမအကောင်းဆုံးကျမလုံမယ်ဒါပဲကျမအကောင်းဆုံးတဲ့တော့ပို့ပြီးတော့လုံလို့မရဘူးကျမအကောင်းဆုံးဟာပြည်သူအတွက်နိုင်ငံအတွက်မလုံလောက်ဘူးဆိုလို့ရှိလို့ရှိရင်ပို့ပြီးတော့လုံလုံလောက်လောက်ပြည့်ပြည့်စုံစုံလုပ်ပေးမယ်ပုံကိုများအဖွဲ့အစည်းများအနေနဲ့တာဝန်ယူမယ်ဆိုလို့ရှိရင်ကျမတို့ဟာနောက်ဆုတ်ပေးဖို့အစဉ်သင့်ပါပဲ
အခုမှမှတ်မှတ်သားသားစကားများဆီစဉ်ရအောင်တော့ပါခင်ဗျာကျေးဇူးနားဆင်ကြတဲ့ပြည်သူအားလုံးကိုကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ